အမေရိကန်ရဲ့ဝေဒင်ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရန်ထိပ်တန်းစစ်ဗိုလ်ချုပ်တို့ကြားဆုံးခဲ့ရပြီးမယ်လို့လဲအမေရိကန်နဲ့ဆွေးဆက်ဆွေးနွေးမှုကိုအီရန်ဘက်ကအပြတ်ပေးချမထားဘူးလို့အီရန်နိုင်ငံသားဝင်ကြီးကတနင်္ဂနွေနေ့တို့တွေ့ဆုံမေးမြန်းမှုတစ်ခုမှာပြောဆိုထားပါတယ်အီရန်နိုင်ငံမျိုးတော်တေရမာစနေနေ့ကလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းဂျာမနီက Das Fighter Magazine ကိုပြောတာမှာတော့အီရန်နိုင်ငံသားရေးဝင်ကြီးမိုဟာမက်ဂျာဘက်ဇာရစ်ကလူတွေအနေနဲ့လက်တွေအမှန်တကယ်ဖြစ်ပျက်နေတာတွေကိုအတိအမှတ်ပြုပြီးချင်းကပ်မှုပြောင်းလဲသွားနိုင်ခြေရှိတယ်ဆိုတာကိုသူ့အနေနဲ့ဘယ်တော့မှညင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ကြောင်းကြေညာခဲ့တဲ့2018ခုနှစ်ကတည်းကအမေရိကန်နဲ့အီရန်ကြားတင်းမာမှုတိုးခဲ့တာပါအမေရိကန်ဘက်ကအီရန်ပေါ်ပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်အီရန်ရဲ့စီးပွားရေးလည်းအထိနာခဲ့ပါတယ်ဒါပေမဲ့လည်းအီရန်အနေနဲ့ဆွေးနွေးဖို့ဆန္ဒရှိနေသေးပါဆိုတဲ့သဘောမျိုးနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ